ယေရုရှလင်ကိုအစ္စရေးလ်ရဲ့မြို့တော်ဖြစ်အမေရိကန်အစိုးရဘက်ကအတိအမှတ်ပြုတဲ့ဆုံးဖြတ်ချက်ပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဂျော်ဒန်ပြည်အဗ်ဒူလာကအမေရိကန်ဒုသမရမိုက်ပန့်စ်နဲ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အစ္စရေးလ်ပါလက်စတိုင်းပဋိပက္ခကိုနိုင်ငံတည်ရှိမှုတစ်ခုတည်းနဲ့သာဖြေရှင်းနိုင်မှာဖြစ်ပြီးအရှိယေရုရှလင်ကအနာဂတ်ပါလက်စတိုင်းနိုင်ငံရဲ့အနာဂတ်ဖြစ်ရမယ်လို့ဂျော်ဒန်ပြည်ကအမေရိကန်ဒုသမရကိုပြောဆိုခဲ့တာပါ။အမေရိကန်ဒုသမရရဲ့လေးရချာအရှိလေပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံဖြစ်တဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့ဒုသမရပန့်စ်ဟာအစ္စရေးကိုခီးဆက်မှာဖြစ်ပါတယ်။မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒခြေပုံးရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းဒုသမရကကတိပြုခဲ့ပါတယ်။အကြမ်းဖက်ဝါဒနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမရအဗ်ဒူလ်ဖတာအယ်စီစီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမရပန့်စ်ကအီဂျစ်နဲ့ရင်မောင်းတမ်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသမှာအစ္စလာမစ်အစွန်းရောက် ISIS ရဲ့တိုက်ခိုက်မှုပါဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတပန့်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒဇင်ဘာလကဂျေရုဆလင်ကိုအစ္စရေးလ်နိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်စ်မစ်တာဝန်ရှိသူတဦးရဲ့ဒေသတွင်းခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်အတွက်မှာပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့အမေရိကန်ဒုသမတွေ့ဆုံမှုမရှိဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ။